ကိုဗစ် -19 ရောဂါကကွယ်ဆေးထိုးပေးတဲ့သူတွေထဲမှာရွှေ့ပြောင်းအခြေချသူတွေကိုလည်းထည့်သွင်းဖို့လိုတယ်လို့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM အကြီးအကဲကပြောလိုက်ပါတယ်
It's the responsibility of governments to guarantee that all that are present in their own territory, whether they are national
ရွှေ့ပြောင်းအခြေချသူတွေနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေသူတို့ရဲ့တရားဝင်ဖြစ်မှုအနေထားကိုမကြည့်ဘဲကိုဗစ်ကကွယ်ဆေးထိုးနိုင်အောင်လုပ်ပေးဖို့ကသက်ဆိုင်ရာတိုင်းပြည်ကအစိုးရရဲ့တာဝန်ဖြစ်တယ်လို့ IOM အကြီးအကဲအန်တိုနီယိုဗီတိုရီနိုကပြောပါတယ်လူတယောက်စီမှာပိုရှိနေရင်ဘသူအတွက်မှစိတ်မချရဘူးလို့လေဒီဇင်ဘာ16ရက်နေ့မှာကြေရောက်တဲ့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းအခြေချသူများနေ့မတိုင်ခင်မှာရယူထားတဲ့ဗီဒီယိုထက်မှာ IOM အကြီးအကဲကတိုက်တွန်းပြောဆိုထားတာပါကာယောဂါကြောင့်ကတ်သက်သားမြစ်ချက်တွေချမှတ်ထားတာနေဆက်ပိတ်တာတွေကြောင့်ကဘာတော်ကရွှေ့ပြောင်းအခြေချသူ3000လောက်သူတို့ရောက်တဲ့အရက်မှာတောင်းတင်ပြီးတော့အားကိုးရမယ့်ဖြစ်နေကြတယ်လို့လည်းပြောပါတယ်ကဘာတဝမ်းရွှေ့ပြောင်းအခြေချသူ292တန်းထဲကအမျိုးသမီးတွေကတဝက်နေပါရှိမယ်လို့လည်း IOM ကခန့်မှန်းချပါတယ်။ဘလို့အကြောင်းရင်းနဲ့မဆိုတခြားနိုင်ငံတစ်ခုစီပြောင်းရွှေ့သွားသူအလုံးကိုရွှေ့ပြောင်းအခြေချသူအဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။အများစုကတော့စီးပွားရေးအခွင့်အလမ်းတွေရဖို့ရွှေ့ပြောင်းကြလာလဲဖြစ်ပါတယ်။ IOM ရဲ့အချက်အလက်တွေအရပြပနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်သူအများဆုံးကအိန္ဒိယနိုင်ငံကဖြစ်ပြီးစစ်ကွန်တက်မှ5တန်းရှိပါတယ်။ဒီနောက်မှာတော့မက္ကဆီကိုက 17.8 တန်းတရုတ်က 10.9 တန်းအထိတည်ရှိနေတာဖြစ်ပါတယ်။အမေရိကန်ဟာရွှေ့ပြောင်းအခြေချသူတွေအများဆုံးလာတဲ့ထိပ်တန်းနိုင်ငံအဖြစ်ဆက်ရှိနေပြီးလက်ရှိမှာရွှေ့ပြောင်းနေထိုင်သူတန်း90ကျော်ရှိပါတယ်။